ကချင်ပြည်နယ်ဖားကားမြို့နယ်မှာရဲကား3စီးတိုက်ခိုက်ခံရတယ်လို့ပမော်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့ KNA ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းသင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါကချင်ပြည်နယ်မွန်းညင်းခရိုင်ဖားကားမြို့နယ်စိတ်မှုဆိုင်တောင်ကျေးရွာကြောက်သေးတောင်လမ်းမှာမနေ့ည၄နာရီလောက်မှာကြောက်စိန်တူဖော်ရေးလုံခြုံရေးရဲတပ်ဖွဲ့က3စီးတိုက်ခိုက်ခံရတယ်လို့စိတ်မှုကျေးရွာသားတို့ကပြောပါတယ်
ကျွန်တော်တို့ဖားကမှာကဒီတော့ကျွန်တော်ကျေနိုင်ငံတော်အကျိုးတို့လုံးဝတည်ဘူးလုံးဝလုံးဝတော့တိုက်ခိုက်ရေးတဲ့ရေးနေဆိုရှိနေတယ်အဲတိုက်ခိုက်ရေးတဲ့ရေးဒီကတော့ညနေ၄နာရီတော့ပါဒီဖားကအနေမှာတို့တို့ဒီအထိုင်စခန်းရှိတဲ့နေရာတွေသွားကြတာပေါ့နော်အဲစိတ်မှုကြီးပါသကားအစ်စ်ကဒီမှာအဲ့ဒီကဲဖားကကြောင့် support ပဲအကြမ်းပါလက်နဲ့ကြီးလာဆွန်းနေလာဘုံအားပေါ့ဖားမတော့မပြောပြဘူးအဲတုံးကြီးဓာတ်ရဲ့အချိန်မှာရှိဖြစ်တာဒီကြဲကကြတော့ရှေ့ကားနှစ်စီးတော့ဒီနောက်ဆုံးကားတော့ဒီကိုလုံးကြီးနဲ့ချစ်ချစ်ပြီးတော့မှအဲ့ဒီဒီကိုလုံးရားတွေကဒီရဲတွေထွက်ပြေးတယ်ပေါ့နော်ဒီတတ်တည်နေတဲ့တောင်ကြီးကနေရှိပြတယ်လို့ပြောတယ်ရဲတယောက်ကလက်ထိုးထားတယ
်ရဲကသုံးစီးမိုင်းခွဲခံရတဲ့ပြင်တောင်ကုန်းဘော်ကနေလှမ်းပစ်တာခံရတယ်လို့ဒေသတွင်းစနတ်တန်တွေကြားနေရတယ်လို့လည်းဆိုပါတယ်ဖကဒေတာပြခဖောက်ခွဲမှုနဲ့ပတ်သက်လို့အောက်ခြေကနေတင်ပြလာတာမရှိသေးဘူးလို့ KNA ပြောခွင့်ရသူဘူမူကြီးနော်ဘူးကပြောပါတယ်ဖကဒေတာအခြေပြုလှုပ်ရှားနေတဲ့ KNA တပ်မဟာကိုတိုင်းရင်း6ကနေစိတ်ကောင်းစီတပ်ဖွဲ့တွေအနေနဲ့ပြည်သူလူထုကိုသိခိုက်ရင်ထိရောက်စွာတုတ်ပြန်သွားမယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဗမော်မြို့နယ်ဘက်မှာလည်းမြန်မာစစ်သားနဲ့ KNA ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေါက်ဖိုးရန်ဒေတာခန့်တူကပြောပါတယ်
လုံးဝစီရတော့တိုက်ပွဲတွေဖြစ်နေတော့မယ်တိုက်ပွဲတွေကတော့ဒီဗမော်နဲ့မြစ်ချနာလမ်းမှာမနေ့ကတော့တကြိမ်ဟိုတိုက်ပွဲဖြစ်တယ်တော့ဖုံးညာအကျော်ပေါ့မန်ဆန်ရံမရောက်ခင်ကနေပေါ့မနေ့ကခြေတော့လီရင်နဲ့ဟယ်လီကော်ပတာ3စီးနဲ့အဲ့ဒီတော့ဖုံးညာမျိုးပေါ်တာနေဒီ KNA ဒီရှိတယ်လို့ထင်ရတယ်ဒီသူတို့ရဲ့တပ်သားမျိုးလမ်းပြတာမျိုးတော့ဖက်တိုက်လုပ်သေးတာ
မြန်မာစစ်တပ်ကနေမနေ့ကလေကြောင်းကူ3ပြေကခဲ့ကြောင်းကိုတော့KNA ပြောခွေရဒုဗုံမူကြီးနော်ဘူကအတီးပြုတ်ပြောပါတယ
်မင်းကတော့ခလာရဟိုနမ်ဆာနဲ့မချင်းနာသွားတဲ့လမ်းမှာဟိုလင်ကျန်နဲ့လာပစ်တာရှိပါတယ်နမ်ဆာရန်တဝိုက်မှာလင်ကျန်နဲ့ပစ်တာလဲသူတို့ဆက်လက်နဲ့ပစ်တာ
ဖာကနဲ့ဘုံဘော်ပဲပြေကတိုက်ခိုက်မှုအခြေအနေကိုတော့တမတော်ပြောရေးစုခွေရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးပြည်ကရက်မလ24ရက်နေ့ညနေမှာမြန်မာစစ်သားတပ်စခန်း3ခုကိုကချင်လွတ်လပ်ရေးသား KNA ဘက်ကနေဝင်ရောက်ဖိုက်ခိုက်ခဲ့ပြီးအလို့ပုံပင်မတပ်စခန်းကိုသိမ်းပိုက်ခဲ့ပြီးမှမြန်မာစစ်သားကနေစစ်ရင်အားဖြည့်တင်းထိုးစစ်ဆင်မှုတွေတိုးလှုပ်ဆောင်လာနေပါတယ်ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံတော်စန့်ကျင်တပိတ်မောက်မှုတွေနဲ့ကြုံတွေ့နေရတယ်လို့တစ်ဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ KNA တမ်းပလောင်တပ်ဖွဲ့ TNL ကရင်မျိုးသားစည်းရုံး KNU လျောက်ခံတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ